ခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်ပါပြီ။ထိုင်းမြန်မာနယ်စပ်က BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုမူရင်ဆေးဝါးထုတ်လုပ်မှုတွေဟာ၃နှစ်ဆက်တိုက်တိုးလာနေပြီးအရင်နှစ်တွေထက်၁၄ရာခိုင်နှုန်းများလာနေတယ်လို့ UNODC ကနေထုတ်ပြန်ထားပါတယ်။တဘာဝဘေးဒဏ်သင်ခံခဲ့ရတဲ့ချင်းပြည်နယ်ဖလားမြို့နယ်လိုက်စိုးကျေးရွာအုပ်စုကရွာလေးရွာပြောင်းရွှေ့ဖို့ကိစ္စကိုမြို့နယ်စီပင်မှုကကန့်ကွက်ခဲ့တယ်ဆိုတာတွေနဲ့ညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့ရဲ့တွဲဆုံမှုအခြေအနေတွေအကြောင်းတွေကိုကြားကြရရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။မြန်မာနိုင်ငံရှမ်းပြည်နယ်မှာ၃နှစ်အတွင်းဘိန်းဆိုင်ပြိုးမှုမူရစ်ဆေးဝါးထုတ်လုပ်မှုတွေဟာနှစ်စဉ်နှစ်တိုင်းတိုးလာနေပြီးအရင်နှစ်တွေထက်၁၄ရာခိုင်နှုန်းများလာနေတယ်လို့ကမ္ဘာမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းဖြစ်တဲ့ဆင့်မက်ဖြစ်ပွားရာဒေသရှမ်းပြည်မြောက်ပိုင်းမှာဘိန်းဆိုင်ပြိုးမှုနဲ့မူရစ်ဆေးဝါးထုတ်လုပ်မှုအဓိကဒေသဖြစ်နေတယ်လို့သိရပါတယ်။ရှမ်းပြည်နယ်မူရစ်ဆေးဝါးစောင့်ကြည့်ရေးဖွဲ့ကောင်းဆောင်ဥခွန်ဆိုင်ကတော့ဘိန်းနဲ့မူရစ်ဆေးဝါးတွေကိုနိုင်ငံရေးလက်ကင်တုပ်အဖြစ်အသုံးမပြုဘဲစည်ရင်းစေတနာမှန်နိုင်ငံရေးပြဿနာဖြေရှင်းနိုင်မှသာလျှင်ဒီမူရစ်ဆေးပြဿနာဖြေရှင်းနိုင်လိမ့်မယ်လို့ပြောပါတယ်
။တဘာဝဘေးတန်ခံခဲ့ရတဲ့ချင်းပြည်နယ်ဖလန်းမြုပ်နယ်လိုင်စိုးကျေးရွာအုပ်စုရွာလေးရွာပြောင်းရွှေ့ဖို့စီစဉ်ထားတဲ့မြေနေရာတစ်ကိုဖလန်းမြုပ်နယ်စီပင်တရားရေးမှူးကကန့်ကွက်နေတာကြောင့်ပြောင်းရွှေ့ရေးအတွက်အခက်အခဲကြုံတွေ့နေကြရပါတယ်။လိုင်စိုးကျေးရွာအုပ်စုဝင်ထန်ရာတောင်ရွာမြောက်ရွာပိုင်လာရွာကားရင်ရွန်ရွာစတဲ့ကြေးရွာလေးရွာတို့ဟာဖလမ်ခရိုင်နယ်မြို့နယ်အုပ်ချုပ်ရေးမှူးတို့ကနေခွင့်ပြုထားပြီးဖြစ်တဲ့လုံပြီးနဲ့စာလိုင်ကြေးရွာအကြမ်းနေရာတစ်မှာကြေးရွာပြောင်းရွှေ့ကြဖို့တောင်ရွာတွေခုတ်ထွင်ရှင်းလင်းပြီးကမှမြို့နယ်စီပင်တရားရေးမှူးလောင်စားဝုံကကန့်ကွက်ခဲ့တာလို့လိုင်စိုးကြေးရွာအုပ်စုပြောင်းရွှေ့ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်စီပင်တရားရေးမှူးကတော့အဲ့ဒီနေရာတစ်ဟာမြို့တစ်စီမံကိန်းအတွက်လျှာထားပြီးကွန်ဒိုတိုက်ခန်းတွေအထက်တန်းကျောင်းတွေအစီအမံအားကစားကွင်းတွေတည်ဆောက်ဖို့စီစဉ်ထားတယ်လို့ပြောဆိုခဲ့ပါတယ်
ကချင်ပြည်နယ်ကမြစ်ချနာမြို့ပေါ်စစ်ဘေးဒုက္ခသည်တွေအတွက်ကမ္ဘာရိတ်ခအစီအစဉ်ကနေထောက်ပံ့ပေးနေတဲ့စားနပ်ရိတ်ခတွေကိုလာမယ့်2016နှစ်စန်းကစလို့ထောက်ပံ့ပေးတော့မှာမဟုတ်တဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြပါတယ်ဒုက္ခသည်တွေကိုဆန်တဲ့စားနပ်ရိတ်ခတွေအစားတယောက်ကိုငွေကျပ်6,000ပဲထောက်ပံ့တော့မှာဖြစ်တယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့မိုင်းနာဒုက္ခသည်စခန်းကစခန်းတာဝန်ခံဦးလာရစ်ကပြောပါတယ်။လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့နေရာဒေသအသီးသီးကဒုက္ခသည်စခန်းတွေကိုတော့ရခင်အတိုင်းထောက်ပံ့ပေးမယ်လို့ဦးလာရစ်ကပြောပါတယ်။ကချင်ပြည်နယ်အတွင်းအစိုးရနဲ့ KNO လက်နက်ကင်တပ်ဖွဲ့တွေအကြား2011ခုနှစ်ကစလို့တကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးတိမ်းရှောင်နေကြရတာ9နှစ်နီးပါးရှိလာပြီးဖြစ်ပါတယ်။
မွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းအနည်း20ပြည့်အခမ်းအနားကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့မှာကျင်းပခဲ့တာပါမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းဟာမွန်ပြည်နယ်နဲ့ဆက်ဆက်ရာဒေသအတွင်းကလူ့အခွင့်အရေးချိုးဖောက်မှုဖြစ်စဉ်တွေအမျိုးသမီးနဲ့ကလေးတူငယ်အခွင့်အရေးတွေလေယာဉ်မီတိမ်းဆီးခံရမှုကိစ္စတွေအပါအဝင်အခြားသောအကြောင်းအရာတွေအပေါ်အချက်လက်တွေကိုကောက်ယူစုစည်းပြီးတော့အစီရင်ခံစာတွေထုတ်ဝေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်အနည်းငယ်တာကာလအတွင်းလှုပ်ရှားခဲ့တဲ့လှုပ်ရှားမှုတွေအနေနဲ့ပြီးခဲ့တဲ့18နှစ်လောက်ကစပြီးတော့လူခွင့်ရေးနဲ့ပတ်သက်တဲ့စာအုပ်19အုပ်ကိုမွန်ဘမာအင်္ဂလိပ်3ဘာသာနဲ့ထုတ်ဝေနိုင်ခဲ့တယ်လို့ Foundation ဖြစ်မြောက်ရေးဒါရိုက်တာနိုင်ဦးမွန်ကပြောပါတယ်မွန်ပြည်လူခွင့်ရေး Foundation ကို1995ခုကထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းခဲ့ပါတယ်
ဒီဇင်ဘာလ15ရက်နေ့မှာကြာရောက်တဲ့42နှစ်မြောက်ရခိုင်ပြည်နယ်လေးကိုရန်ကုန်အပါဝင်ရခိုင်ပြည်နယ်ကမြို့တွေမှာရခိုင်ရိုးရာကျင့်ပွဲအပါဝင်တခြားပြို့ပွဲရွှင်ပွဲတွေနဲ့စီကားစွာကျင့်ပခဲ့ကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့လယ်ကဝင်းကဘာကွင်းမှာရခိုင်ပြည်နယ်လေးကိုရခိုင်ရိုးရာပြို့ပွဲရွှင်ပွဲတွေနဲ့ကျင့်ပခဲ့ကြတယ်လို့ဒီဇင်ဘာလ12ရက်နေ့ကတည်းကရန်ကုန်တိုင်းတာကေတမြို့နယ်ကတိုင်းရင်းသားကြီးရွာမှာရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အေးမောင်နဲ့ရန်ကုန်ရောက်ရခိုင်အသင်းအဖွဲ့အစည်းတွေဥဆောင်ကျင့်ပခဲ့ပြီး15ရက်နေ့မှာတော့တိမ်ဖြူကွင်းမှာကျင့်ပခဲ့ကြပါတယ်။ရခိုင်ပြည်နယ်နေ့ကိုမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရက1994ခုနှစ်မှာပြည်လုံးကျွတ်ပြည်သူစင်တာခံယူပွဲကနေအတည်ပြုပေးခဲ့ပြီး1995ခုနှစ်မှာရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်ပေါ်ပေါက်လာတာဖြစ်ပါတယ်
မွန်ပြည်နယ်တွင်ကမြို့နယ်တချို့တွေမှာအုပ်စုလိုက်ကလေးတစ်ခုအဖွဲ့တွေရောက်နေတယ်ဆိုတဲ့ကောလာဟလတည်တင်းတွေကြောင့်စိုးရိမ်ထိတ်လန့်မှုဖြစ်ပွားနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတန်ဖြူစရက်မှာကလေးတစ်ခုအဖွဲ့ဖမ်းဆီးရမိတယ်ဆိုတဲ့တည်တင်းဟာမှန်ကန်မှုမရှိဘူးလို့မြို့မရဲစခန်းတာဝန်ရှိသူတို့ကပြောပါတယ်စပါး9ရိတ်သိမ်းသူမိသားစုဝင်6ဦးအိမ်ပြန်ခီးမှာတန်ဖြူစရက်မိရထားပူတာအတွင်ကလေးတစ်ခုဆိုပြီးဒေသခံတွေကတင်ကမကင်ဖြစ်ရာကနေဖမ်းဆီးခံခဲ့ရပြီးမြို့မရဲစခန်းကနေစစ်ဆေးရမှာမှန်ကန်မှုမရှိလို့ပြန်လွတ်ပေးခဲ့တယ်လို့စခန်းမှူးကနေအတည်ပြုပြောဆိုခဲ့ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ TNLA တအန်းပလောင်လက်နက်ကင်တပ်ဖွဲ့တို့ကြားတိုက်ပွဲပဋိပက္ခအရေးနဲ့ပတ်သက်ပြီးနှစ်ဖက်ကြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
UNFC နဲ့ RCSS SSA တို့ရဲ့တွေ့ဆုံမှုမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့တိုင်းဒေသလူမျိုးစုတွေကြားစီးလုံးညီညွတ်ရေးအတွက်ဘယ်လိုပူးပေါင်းလှုပ်ဆောင်ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ UNFC ရဲ့တွဲဖက်တွေတွင်းရင်းမှုသစ်ဦးသွန်းစော်ကပြောပါတယ်
ကျွန်တော်တို့ UNFC နဲ့ကျွန်တော်တို့ RCSS ကြားမှာပေါ့နော်ကျွန်တော်တို့ရဲ့လက်ရှိရှိနေတဲ့နိုင်ငံရေးအခြေအနေတွေနဲ့အမြင်သဘောထားပေါ်မှာတုံ့တက်ကြရဖလေကြရပေါ့လေနော်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့ဒီတိုင်းသာစီလုံးညီညွတ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီရှိမှကျွန်တော်တို့ဘုံဘောအကောင့်အောင်ဘယ်လိုလှုပ်ဆောင်သွားမလဲဒါတွေအမြင်သဘောထားဖလေကြပါတယ်နောက်ကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့မြေပြင်အခြေအနေများအရာပေါ့နော် RCSS နဲ့ DNLA BSLF ကြားမှာဖြစ်ရှိနေတဲ့အခြေအနေများကိုကျွန်တော်တို့ကဖြေရှင်းနိုင်ဖို့အတွက်နှစ်ဖက်ကျွန်တော်တို့အမြန်ဆုံးပြန်လည်တွေ့ဆုံနိုင်ဖို့ပေါ့နော်ဤနိုင်ဖြေရှားကြဖို့အတွက်ဒါကိုတွေ့ဆုံဤနိုင်ဖလေခဲ့ကြပါတယ်
ခုတွေ့ဆုံမှုဟာ UNFC ရဲ့ကမ်းလှမ်းချက်အရတွေ့ဆုံကြတာဖြစ်ပြီးတောင်ပိုင်းရှမ်းပြည်တပ်မတော် RCSS နဲ့တောင်မလောင်တပ်ဖွဲ့ TNLA တို့အကြားကပြဿနာတွေကိုအမြန်ဆုံးဖြေရှင်းဖို့ကြိုးပမ်းသွားမှာဖြစ်ပြီးတောင်မလောင်တပ်ဖွဲ့နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့ညှိနှိုင်းဖြေရှားသွားမယ်လို့ RCSS ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
เขาก็ไปเป็นอย่างชวนมันหลุดเลยมาขึ้นมาปลองดังเฮาเนี่ยเขาไม่อยาก
อะคู่เฉยมาจนเราก็ยันดูแล้วไม่เข้าใจบ่าวจนเราตุ้ยสู่ซุนุยพี่တော့ဖြည့်ရှင်းကြရမှာဖြစ်ပါတယ်จนเราอခုနေမြေแท้ကฉินเนี่ยသူတို့ရှိတဲ့နေရာလက်သိပါတယ်ဒါပေမဲ့จนเราตั้วไตတာလုံးဝမရှိသေးပါဘူးအတီးကจนเราซุนุยဖို့ပါซุนุยရင်းနဲ့ဖြည့်ရှားရင်အားလုံးဖြည့်ရှင်းနိုင်ကြပါတယ်ဆိုပြီးရှမ်းမာရာနဲ့ပြောဆိုသွားတာပါ RCSS SSA လက်နက်ကန်တပ်ဖွဲ့ဟာမြန်မာစိုးရနဲ့ NCA စာချုပ်လက်မှတ်ရေးသူသားပြီး TNLA ကတော့ NCA စာချုပ်လက်မှတ်မရေးသူသားသေးတဲ့ UNSA ဖွဲ့ဝင်လက်နက်ကန်ဖွဲ့တစ်ခုဖြစ်တယ်လို့နှစ်ဖက်တပ်ဖွဲ့တွေကြားမှာပြီးခဲ့တဲ့လကုန်ပိုင်းကစလို့တိုက်ပွဲဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါ့အပြင် RCSS SSA နဲ့ UNSC တို့ရဲ့အခုလ15ရက်နေ့ကတွေ့ဆုံမှုမှာ NCA စာချုပ်နဲ့ပတ်သက်ပြီးဆွေးနွေးဖလှယ်ခဲ့ကြတယ်လို့လည်းဦးသွန်းစော်ကပြောပါတယ်။ဒီတွေ့ဆုံမှုကနေ UNSC နဲ့ RCSS SSA တို့ကြားနားလည်မှုယုံကြည်မှုတွေပုံမူရရှိစေခဲ့ပြီး UNSC ဖက်ကဗိုလ်ချုပ် V2 ဦးသွန်းစော်နဲ့နာရွန်ဒိန်တို့တက်ရောက်ခဲ့ကြပြီး RCSS SSA ဖက်ကဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရစင်ဒုဗိုလ်မှူးကြီးဆိုင်ငိန်ဗိုလ်မှူးဆိုင်မင်းတို့ဦးဆောင်တဲ့ဖွဲ့တွေကနေတွေ့ဆုံဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာမြေအေက4000ကျော်အသုံးပြုပြီးရေနက်စိတ်ကန်နှစ်ခုပါဝင်အစစ်မြေအင်ယာစီမံကိန်းတွေပါဝင်တဲ့ဆက်မှုအထူးစီးပွားရေးဆောင်တစ်ခုကိုအကောင့်ထည့်ဖော်ဖို့အတွက်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးဆပ်ကော်မတီဥက္ကဋ္ဌရထားပို့ဆောင်ရေးဒူးဝင်ကြီးဦးမြင့်သိန်းကနေဒီဇင်ဘာလ3ရက်နေ့ကလွှတ်တော်မှာတင်ပြခဲ့ပါတယ်အထူးစီးပွားရေးဆောင်တည်ဆောက်မဲ့အပေါ်ဒေသခံတွေရဲ့အမြင်တွေဘယ်လိုရှိနေသလဲဆိုတာကိုတော့မောင်အေးကနေအခုလိုတင်ဆက်ထားပါတယ်ရှင်
ကျောက်ဖြူအထူးစီးပွားရေးဆောင်တည်ဆောက်မဲ့အပေါ်မှာလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေပြီးနိုဝင်ဘာလရွေးကောက်ပွဲမှာတတိပက္ခလာအဖြစ်ဝင်ရောက်ရွေးခန့်ခဲ့တဲ့ဦးထွန်းလင်ကသူ့အမြင်ကိုအခုလိုပြောပါတယ်
အဲ့ဒီစီးပွားရေးဆောင်
ဖြစ်လာရင်တက်ခံတဲ့လူမှုဘဝပုံစံနဲ့ဒီလိုလည်းဒေတာခံရတဲ့လမ်းကြီးတွေရိုင်းချုံကြမယ်ဒီလည်းဒီဖုန်းချုံတဲ့ဟာတွေအတွက်ဆိုင်ရဆိုင်ရအေကရုပ်ကြီးတွေပြကြမယ်ဆိုရင်တော့ဒီဟာကဖြေတာမျိုးပေါ့လေစီမံကိန်းလောက်ဆောင်တဲ့နေရာမှာဒေတာခံတွေမနိုင်နာရအောင်အစိုးရနဲ့ယင်းနေမြုပ်နေမဲ့သူတွေအထုအလေးထားဖို့လိုတယ်လို့လည်းဥထွက်လန်ကစပြောပါတယ်
စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလမှာစတင်မှာဖြစ်ပြီးအမှတ်တိုက်ရေနာစကန်ကိုမဒေးကျွမ်းမြောက်ဖွားနဲ့အမှတ်တိုက်ရေနာစကန်ကိုရန်ပေးကျွမ်းမြောက်ဖွားစိုက်ပုတ်တော်ကြေးရွာနေမှာတည်ဆောက်မှာဖြစ်ပြီးအစမ်းမြန့်အင်ယာစီမံကိန်းကိုကြောက်ပြုမျိုးတောက်ပါရှောက်ဝါကြေးရွာအုပ်စုနဲ့မန်းမြန့်ကြေးရွာအုပ်စုတွေမှာသက်မှတ်ထားပါတယ်ဒီစီမံကိန်းကြောင့်ဒေသခံတွေရဲ့လူနေမှုဘဝန ါတ
ာပဲ။ကျောက်ပြအထူးစစ်ပွဲရေးဆောင်စီမံကိန်းအကောင့်တွေဖော်ပြရင်ဒေသခံပြည်သူတသိန်းကျော်အလောအကရနိုင်မယ်လို့အစိုးရဘက်ကမျှော်မှန်းထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
မြန်မာနိုင်ငံရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုမှုမူရစီဝါထုတ်လုပ်မှုတွေဟာ၃နှစ်ဆက်တိုက်တိုးလာနေပြီးအရင်နှစ်တွေထက်14ရာခိုင်နှုန်းများလာနေတယ်လို့ကမ္ဘာမူရစီဝါနဲ့ရန်စဝတ်မှုတိုက်ဖြတ်ရေးဌာန UNODC ကထုတ်ပြန်ထားပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
타이밍မှာနေဇက်က BNI ဖွဲ့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။